ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ဝင်ဗီဇာဝန်ဆောင်မှုပေးနေသူအမျိုးသမီးတဦးဟာဗီဇာတစ်စိတ်တုံးအတုလုံးမှုနဲ့ဖမ်းဆီးခံလိုက်ရတဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ဝင်ဗီဇာဝန်ဆောင်မှုပေးရမှာတစ်စိတ်တုံးအတုသုံးပြီးဗီဇာတက်တန်းတိုးပေးနေကြောင်းတွေ့ရှိပြီးတဲ့နောက်ထိုင်းပွဲစားအမျိုးသမီးတဦးကိုဖမ်းဆီးအရေးယူခဲ့တာပါအသက်33နှစ်အရွယ်ထိုင်းမျိုးသမီးစုကန်ယာဆိုသူကိုဘန်ကောက်မြို့မှာဖမ်းဆီးအရေးယူခဲ့တဲ့အကြောင်းကိုလည်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲပတီနီတန်လွန်တဆက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဟောဒီเรื่องเคสแรกนะครับเป็นการจับหนุ่มชาวเวียดนามครับซึ่งเมื่อปี42เนี่ยก็ถูกจับก็หาปลอมแปลงแล้วถูกแบ็คลิสต์ให้เข้าประเทศไทยตัวเองก็ลักลอบหลบหนีเข้ามาเมื่อแกลักลอบหนีเข้ามาแล้ว
မြန်မာနိုင်ငံသူတယောက်ကပြည်ဝင်ဝင်ဗီဇာတစ်စိတ်တုံးတွေမှန်မှန်မှန်စစ်ဆေးပေးဖို့လူဝင်မှုကြီးကြပ်ရေးရုံးမှလာရောက်အကူအညီတောင်းရကနေအတုတွေဖြစ်နေတာတွေ့ရကြောင်းလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကပြောဆိုသွားတာပါအရေးယူခံထားရတဲ့ထိုင်းမျိုးသမီးဟာမြန်မာနိုင်ငံသားတွေထိုင်းဗီဇာတက်တန်းတိုးရမှာလူကိုယ်တိုင်သွားစီရမလို့ပဲအမြန်ရနိုင်အောင်ဝန်ဆောင်မှုပေးနေသူဖြစ်ပါတယ်ဒါပေမဲ့လည်းသူ့ကိုဘက်ငွေ13,000ပေးပြီးဗီဇာတက်တန်းတိုးခဲ့တဲ့မြန်မာနိုင်ငံသူအမျိုးသမီးတဦးကနိုင်ငံကူပတ်ဖို့စာအုပ်ထဲကဗီဇာတစ်စိတ်တုံးတွေကိုတန်လျာရှိတာကြောင့်ပြီးခဲ့တဲ့လကုန်မှာပဲဗန်ကောက်မြို့ကလူဝင်မှုကြီးကြပ်ရေးဌာနမှပြသစစ်ဆေးခဲ့တာပါထိုင်းလူဝင်မှုကြီးကြပ်ရေးရုံးကစစ်ဆေးရမှာတော့ဗီဇာတက်တန်းတိုးရမှာအသုံးပြုတဲ့တစ်စိတ်တုံးတွေဟာအတုဖြစ်နေတာကိုအတည်ပြုနိုင်ခဲ့ပါတယ်ထိုင်းလူဝင်မှုကြီးကြပ်ရေးဌာနရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့တရားဝင်နိုင်ငံကူစာအုပ်တင်နဲ့ထိုင်းနိုင်ငံတွင်နေထိုင်နေသူမြန်မာနိုင်ငံသားတွေအနေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကနေတဆင့်ဗီဇာတက်တန်းတိုးထားတယ်ဆိုရင်မှန်မှန်မှန်လာရောက်စစ်ဆေးနိုင်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်မြန်မာလူသမားတွေပဲဖြစ်ဖြစ်အလို့ရှင်ကပဲဖြစ်ဖြစ်သက်ဆိုင်ရာနယ်မြေလောက်ဝကရုံးတွေမှာတရင်ပို့စစ်ဆေးနိုင်ကြောင်းကိုလည်းတရင်စာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတရင်ပြို့နေတာပါ